ဟုတ်ကဲ့တမကြီးခင်ဗျအခုဘောဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့ UN အဖွဲ့နှစ်ဖွဲ့နဲ့မြန်မာအစိုးရနဲ့သဘောတူညီချက်ရသွားတယ်အခုလိုမျိုးပေါ့လေဒီ UN အဖွဲ့နှစ်ဖွဲ့ကိုပေါ့ပူးပေါင်းဆောင်ရွက်ဖို့အတွက်လက်ခံခြင်းဟာသူ PR တွေကြောင့်လားခင်ဗျသူတို့က PR ပေးလို့လားခင်ဗျအဲ့ဒါလေးကျွန်တော်နည်းနည်းရှင်းပြပေးပါဦး
PR ကြောင့်တော့မဟုတ်ဘူးဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုငကိုရင်းကဟိုဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်သဘောတူညီချက်ပေါ့နော်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့ဟိုလက်မှတ်ထိုးတာရှိတယ်နိဟိုဒီတိုင်းအဲ့တော့အဲ့လက်မှတ်ထိုးတဲ့သဘောတူညီချက်အရာကျွန်တော်တို့သူတို့ကိုပြန်လည်လက်ခံဖို့ရှိတယ်ဟိုဆစ်စစ်ပြီးတော့မှအာကျွန်တော်စီအတူမှန်တယ်ဆိုလို့ရှိရင်ကျွန်တော်လက်ခံဖို့ဆစ်စစ်ပြီးစည်ရင်းပြန်ဖို့ဒီ process ကလုပ်နေလုပ်နေတဲ့အချိန်မှာသူတို့အကြောင်းပြတာတခုကတော့ဟိုကုလသမဂ္ဂဘက်ကနေပြီးတော့ဟိုပါပေါ့သူတို့ရဲ့ပြန်လာတဲ့လူတွေရဲ့စိတ်ချလုံခြုံမှုရှိစေဖို့အတွက်ပေါ့လေအော်နည်းနည်းစောင့်ကြည့်ဖို့အတွက်အကူအညီပေးဖို့အတွက်ကုလသမဂ္ဂရဲ့ပါဝင်မှုလိုချင်တယ်ဒါကတော့အစရေပြောနေကြတာပေါ့ဒီဟာနဲ့ပတ်သက်ပြီးတော့အဓိကတာဝန်ရှိတာကတော့ကျွန်တော်တို့ဒီကုလသမဂ္ဂဒုက္ခသည်များဟာမြင့်ကြီးရုံးပေါ့နော်အဲ့ဒီအဖွဲ့ပေါ့ UNHCR အဲ့တော့ဒီအဖွဲ့ရှိတဲ့ခါကျတော့တို့ကအဲ့ဒါကိုလည်းပဲပါစေချင်တယ်နောက်ကျွန်တော်တို့ကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့တို့ဘော်ဒါထုတ်ပြန်တဲ့ချက်ထမှာလည်းအဲ့ဒီချက်ပါတယ်နောက်သူညီလာကအဆုံးဖြတ်ချက်တွေပေါ်တော့ထမှာလည်းဒီချက်ကတော့ပေါ်ပြရတာပေါ့အဲ့တော့ကျွန်တော်တို့ကဒီဟာဦးလေးပဲဟိုငကိုရဲကလည်းပဲကျွန်တော်တို့ကဒီပြန်လည်လက်ခံဖို့အတွက်ကျွန်တော်အစီအစဉ်ရှိပြီးသားဖြစ်တယ်ကွာဒီဟာကိုအစဉ်ပြေချောမှုဖို့အတွက်နိုင်ငံသဘောတူညီချက်မှာကျွန်တော်တို့အကောင့်တွေဖော်တဲ့နေရာမှာຢາກໍຖောက်ກະປິບໂຊເລະຕະບໍນະຈົນເຫຼົ່າຕາຜິດແລ້ວເນາະຕະຊັກກະ UNDP ໂລປາລະແລະອຈານຊິເດເລຈົນເຮົາ UNDP ແລະ UNICEF ຍານະນະຄູປາລະກະປ່ຽນແລະເລັກຂັນຍີ້ອື່ນຢູ່ນະບາວັນຫມູ່ມາຈົນເຮົາလက်ခံတာတခုတည်းနဲ့ကျွန်တော်ကမပြီးဘူးလေအခုသိတဲ့အချိန်မှာကျွန်တော်တို့တို့ပြန်လာပြီဆိုရင်နေရာထိုင်ခင်းတွေကိစ္စတွေရှိမယ်တခါတို့တို့စာဝတ်နေရေးအတွက်အသက်မိုးဝမ်းကြောင်းအတွက်ဖွံ့ဖြိုးရေးအတွက်ရေရှည်ပေါ့နော်တို့ဟိုအတီတကျဖြစ်အောင်ဆောင်ရွက်ပေးဖို့တို့ရဲ့စာဝတ်နေရေးအဆင်ပြေဖို့ဒီထောက်ပံ့တာနဲ့ပဲကျွန်တော်တစ်သလုံးသွားလို့မရဘူးလေဒီလူတွေတို့အသက်မိုးဝမ်းကြောင်းပြန်ဟိုကျွန်တော်တို့ပြန်ပြီးတော့ထူထောင်နိုင်ဖို့ဒါတွေကိုကျွန်တော်ဝိုင်းဝန်းပြီးတော့လုပ်ရမှာပေါ့ဒါတွေအတွက်လည်းပဲကျွန်တော်တို့ UNDP ရောဟို HCR ရောပေါ့လေအဲ့ဒီအရာကနှစ်ခုစလုံးကျွန်တော်တို့ဒီသဘောတူလက်မှတ်ထိုးပြီးတော့ဒါအစဉ်ပြောင်းဆက်ပြီးလုပ်ပါတယ်သဘောရှိ
။ Okay နောက်တစ်ခုကတော့ကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်ဘက်ကနေကြားရတဲ့သတင်းပေါ့လေ။ဆိုတော့အဲ့ဒါကသူကပြန်လည်လက်ခံမှုအတွက်ကိုဘင်္ဂလားဒေ့ရှ်ဘက်ကပို့တဲ့လူ 8,000 ထဲမှာစည်ရင်းမပါပဲနဲ့လူ 1,222 ယောက်ကိုပေါ့လေ။မြန်မာဘက်ကနေပြီးတော့ပြန်လက်ခံမယ်။သူတို့လည်းစစ်ဆေးမှုလည်းမရှိဘူးဆိုပြီးတော့ပြောနေပါတယ်။အဲ့ဒီမှာ444ဦးကတော့ Hindu တွေဖြစ်ပြီးတော့988ဦးက Muslim တွေဖြစ်တယ်လို့သိရတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးများတမ်မကြီးများသိပါလားခင်ဗျာ
ကျွန်တော်ဒီဟာငကူတွေကပို့ထားတဲ့စည်ရင်းဒီသူတို့ပေးထားတာလေ6000ကျော်စစ်စစ်တာမတိုင်ခင်တည်းကဟောကျွန်တော်ပို့ထားတာပြန်လာခြင်းနဲ့ဆိုပြီးတော့ပြောလို့သူက Hindu တွေကိုသူတို့ကထွက်သွားတဲ့လူတွေကိုသူတို့က Hindu ဘက်ကနေပြီးတော့သူတို့အိန္ဒိယတန်ယုံတို့ဘက်ကနေတစင်ဆက်တယ်ပြီးတော့သူပြန်လာခြင်းနဲ့ဆိုတော့ပြောလို့ကျွန်တော်တို့ကဒီဘက်ကနေဒီဘက်မှာလည်းစစ်ဆေးတဲ့ခါကျတော့တကယ်ဟိုဒီဘက်ကထွက်သွားတာမှန်တယ်ဆိုတော့လည်းစစ်ဆေးအတည်ပြုပြီးတော့ကျွန်တော်တို့ကပြန်ပို့ပေးပါသူတို့လက်ခံနိုင်တယ်ဆိုကျွန်တော်ပြောတာလေဒီဘက်မှာစည်ရင်းရှိတယ်သူတို့မိသားစုတွေရှိတယ်သူတို့ကလည်းပြန်လာခြင်းနဲ့ဆန္ဒရှိတဲ့အတွက်သူတို့ကိုကျွန်တော်ကစည်ရင်းပေးပို့ထားတာသူတို့အချိန်မီးပြန်လာလို့ရတယ်ကျွန်တော်တို့ကသူတို့ကိုလက်ခံမယ်ဆိုပြောပြီးသား
ပထမပိုင်းမှာသတင်းတွေကြားနေရတာဗမာပြည်ဘက်ကနေပြီးတော့ဖမ်းပြီးတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုခေါ်သွားတဲ့ Hindu တွေရှိတယ်ဆိုပြီးတော့သိရတယ်ဆိုတော့သူတို့ကအဲ့ဒီလူတွေလားခင်ဗျဟု
တ်ကဲ့သူတို့တွေပဲ
ဘာသာပြောင်းခိုင်းလိုက်တယ်လို့ဘာလို့ညာအဲ့အဖွဲ့တွေလားမသိဘ
ူးမှန်တယ်ခဲ့အဲ့သူတို့အဖွဲ့တွေပဲပေါ့နော်အဲ့သူတို့အဖွဲ့တွေအဲ့ဒီကဟိုစင်းဟိုကျွန်တော်တို့ဟိုသူတို့ကနေပြီးတော့ဟိုဘက်ကနေပြီးတော့အိန္ဒိယတန်ယုံတို့ဘက်ကနေပြီးတော့သူတို့ဟိုသူတို့အဆက်အသွယ်နဲ့သူတို့ပေါ့ဗျာသူတို့ကနေပြီးပြန်လာခြင်းနဲ့ဆိုတာဟိုဒီဘက်မှာလည်းမိသားစုတွေရှိတာဟိုသူတို့အဲ့ဒီကနေပြီးတော့ဟိုသူတို့ကဟိုစည်ရင်းပေးတဲ့ခါကျဒီဘက်ကနေစစ်စစ်မှုတွေလုပ်ပြီးတော့ဒီလူတွေကကျွန်တော်တို့လက်ခံနိုင်တယ်ဆိုပြီးတော့ကျွန်တော်ကစည်ရင်းပို့လိုက်တာလေဒီဘက်ကစစ်စစ်ပြီးသားဒီလူတွေရှိတယ်ဆိုပို့ထားငွေတွေကပို့ထားပြီးသားဆိ
ုတော့နောက်တစ်ခုကတော့သမရာရင်းကနေထုတ်ပြန်လိုက်တဲ့ဒီကြေညာချက်ပေါ့လေဆိုတော့အဲ့ဒီမှာဆိုလို့ချင်းကျွန်တော်စုံစမ်းစစ်ဆေးဖွဲ့ပေါ့လေထပ်ပြီးဖွဲ့မယ်ဆိုတဲ့ပုံစံမျိုးဆိုတော့ဒီကော်မရှင်ကိုဘာကြောင့်ထပ်ပြီးဖွဲ့စည်းရတယ်ဆိုတာလေးပေါ့လေတာမကြီးနဲ့ကျွန်တော်ရှင်းပြပါအောင်ခင်ဗျဟ
ိုကျွန်တော်တို့ကအရင်အခောက်ကလှုပ်တဲ့ဟိုဟာပေါ့နော်တမရဘက်ကလှုပ်တာလည်းရှိတယ်လို့ကျွန်တော်ဟိုဇူတိယသမရဦးမြင့်ဆွေဦးဆောင်ပြီးတော့ကျွန်တော်ရခိုင်ကော်မရှင်ဟိုစုံစမ်းစစ်ဆေးကော်မရှင်လှုပ်တာရှိတယ်လေအဲသို့တော်လည်းပဲဒါကကျွန်တော်တို့မြို့သားကော်မရှင်တွေပေါ့နော်ဆိုရရနေထုတ်တဲ့ကော်မရှင်တွေဖြစ်တယ်အခုတို့ပြောနေတာကတော့ independent ဟို fact finding အဓိကကတော့အဲ့ဒီသဘောမျိုးပေါ့နော်ဟိုစုံစမ်းစစ်ဆေးပေါ့ investigation လို့ခေါ်မလားစုံစမ်းစစ်ဆေးတဲ့နေရာမှာဂမ်လိုက်တဲ့ဟာလားစုံစမ်းစစ်ဆေးမှုဖြစ်ရမယ်ဆိုတော့တယောက်နဲ့ကျွန်တော်ဖွဲ့စည်းပြီးတော့လုပ်မယ်ဒီမှာတယောက်ကတော့နိုင်ငံသားကနေပြီးတော့မှကျွတ်တဲ့ဟို independent ဖြစ်တယ်ဆိုတော့ ဟိုပုဂ္ဂိုလ်တယောက်ကျွန်တော်တို့ကဖိတ်ခေါ်ပြီးတော့အဲကျွန်တော်ပါဝင်စီမယ်အဲ့ဒီမှာလည်းပဲသူတို့ကအထောက်ပံ့ပေးမယ်ဥပဒေကော်မတီတွေဘာတွေကလဲဥပဒေအဖွဲ့တွေပေါ့လေဥပဒေဆိုင်ရာပေါ့နားလည်တဲ့တကြွန်းနဲ့ဟာလာဟိုပုဂ္ဂိုလ်တွေကလည်းပဲဟိုပြပအတူတည်းလဲပါမှာပေါ့
ဆိုတော့အဲ့ဒီဖွဲ့ခေါင်းဆောင်ပုဂ္ဂိုလ်ကပေါ့လို့ဘယ်လိုပုဂ္ဂိုလ်မျိုးဖြစ်ပါမလဲခင်ဗျာ
ဒါကတော့လောလောဆယ်တော့ကျွန်တော်ပြောလို့မရသေးဘူးပေါ့နော်ကျွန်တော်လည်းမသိသေးပါဘူးသို့တော်လည်းပဲနိုင်ငံတကာလက်ခံနေတယ်လို့ဖြစ်ရမှာပေါ့ကျွန်တော်ဖွဲ့ပြီးလုပ်တယ်ဆိုကြရဟာလာတကယ်ကိုတမာတမတ်ရှိတဲ့ပုဂ္ဂိုလ်တခြားနိုင်ငံတွေကလည်းလက်ခံနေတယ်ပုဂ္ဂိုလ်ဖြစ်ရမှာဥပမာအဖြစ်ဗျာအခုကျွန်တော်တို့ပုံမှန်လေးပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့မစ္စတာကော်ဖီအနန်တို့ပုဂ္ဂိုလ်မျိုးဆိုတာတက္ကသိုလ်တော်လက်ခံကြတာသူ့ရဲ့ကော်မရှင်ရဲ့အစဉ်ခံစားနဲ့ recommendation ဆိုလို့ရှိရင်ကုလသမဂ္ဂရောအကုန်လုံးကနေပြီးတော့ဒါအကောင်းတဲ့ဟာပဲဆိုပြီးတော့လက်ခံပြီးဒါကိုကျွန်တော်တို့အကောင့်ထဲပို့နာပေါ့နော
်အ
ဲ့လိုမျိုးပေါ့ဗျာ
ဆိုတော့ကျွန်တော်နောက်ဆုံးမေးခွန်းအနေနဲ့ပေါ့လေအခုပေါ့ဒီပေါ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တော်တော်လေးကိုပေါ့ပြစ်တင်ဝေမှန်မှုတွေကတော်တော်များရှိတယ်တာမတ်ကြီးကိုရီးယားလည်းဒီမှာခုခံနေရတယ်ပေါ့ defense လုပ်နေရတဲ့အနေအထားမျိုးတွေပေါ့အများကြီးရှိတယ်ပေါ့လေဆိုတော့အခုအခြေအနေမှာပေါ့အခုဒီလို commission တွေဖွဲ့တယ်ဆိုတော့ဒါအခုတိုးတက်တဲ့အခြေအနေတွေဒီဘက်ကနေပြီးတော့လှုပ်ပြနေတယ်မြန်မာအစိုးရဘက်ကနေလုတ်ပြတဲ့အပိုင်းတွေဆိုတော့အခုလက်ရှိအခြေအနေမှာရောဒီနိုင်ငံတကာရဲ့အနေအထားဘယ်လိုရှိနေပါလဲဟိုတန်မတ်ကြီးနေနေရောဘယ်လိုရှုမြင်ပါလဲခင်ဗျ
ကျွန်တော်မြင်တော့အများကြီးကျွန်တော်ပြောင်းလဲလာပြီးတိုးတက်လာပြီးလို့ကျွန်တော်အဲ့လိုမြင်တယ်ဟိုကျွန်တော်တို့ကရိုးသားသားနဲ့ဒီအထူးသဖြင့်ဒီရခိုင်ပြည်ထနာပြည်လဲဖို့အတွက်ဒီဟာကိုရည်ရှိဖြည့်ရှင်းဖို့အတွက်မြန်မာပြည်မှုစီဖွဲ့ချုပ်ဆိုရတက်ကြရကဟာစပြီးတော့အလားနိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ယူကိုယ်တိုင်ကနေဦးဆောင်ပြီးတော့ဒီစာနံကော်မတီကိုစဖွဲ့တာဒါကျွန်တော်စလုပ်တဲ့ကိစ္စနောက်ပိုင်းမှာအစားကျန်းဖက်တမားတွေရဲ့တိုက်ခိုက်မှုကြောင့်ဒီဘက်ကိုထွက်ပြေးတဲ့ပြဿနာအလုံးကြီးနဲ့ပြဿနာဖြစ်လာတဲ့အခါပြဿနာဆိုးသွားတာ။အမှန်ကကျွန်တော်တို့ကငိုရဲရကဒီကိစ္စကိုပြည်လဲအောင်ဖြေရှင်းမယ်ဆိုပြီးတော့စပြီးတော့ initiative ယူလာကျွန်တော်တို့ဆက်ယူလာဆိုရနေပြီးတော့ကျွန်တော်တို့စပြီးတော့လုပ်ခဲ့တဲ့ကိစ္စပါ။အခုဒီလိုဖြစ်လာတဲ့အခါကျတော့လည်းအခန်းရောက်နေတဲ့လူတွေဟာကျွန်တော်ဘက်ကနေပြီးတော့တကယ်အမှန်ထွက်သွားပြီးထွက်သွားတဲ့လူဖြစ်တယ်။ဒီဘက်မှာနေခဲ့တဲ့လူမှန်နေဆိုရင်ကျွန်တော်လက်ခံဖို့ဆိုတာကျွန်တော်တို့ကနိုင်ငံသဘောတူညီချက်ကိုကျွန်တော်လက်မှတ်လဲထိုးပြီးအဲ့ဒါကျွန်တော်တို့အဖွဲ့တွေလည်းဖွဲ့ပြီးတေချာစတယ်လို့ပြီးပြီဟိုဘက်ကနေပြီးတော့ပြန်မပို့တဲ့အတွက်သားလည်းအခုလိုဖြစ်နေတာဟုတ်ကျွန်တော်ဘက်က UHRD ဟာကျွန်တော်တို့ပြည်ထောင်စုဟာအဖွဲ့ဟိုအဖွဲ့စည်းထားပြီးတော့မှကျွန်တော်တို့ထုတ်နေကြတာလေးလည်းရှိတယ်အဲ့တော့ဒီဟာတွေကိုကျွန်တော်တိုးတက်မှုတွေကကျွန်တော်ရှိနေတဲ့ဟာတွေကကျွန်တော်ဘက်ကလုပ်တဲ့ဟာတွေကိုအခုကဘာလည်းတဖြည်းဖြည်းတော့တိလာပြီဟိုတုန်းကတော့ကျွန်တော်ပြောတာလူတွေသိနားမထောင်ကြဘူးချင်းချင်းပြောရင်တစ်ဖက်သက်ပေါ့နော်နိုင်ငံကြီးကဖြစ်ရတယ်များတယ်သို့တော့အခုခါမှာတဖြည်းဖြည်းဘလို့သဘောပေါက်လာတဲ့သဘောရှိတယ်ကျွန်တော်ဘက်ကလည်းပဲဟလာစိန်စိန်နာမှနဲ့ဒီသဘောနဲ့ကျွန်တော်လုပ်နေတယ်ရေရှိကိုကြည့်ပြီးတော့ကျွန်တော်တို့ကတိတမ်းမဲ့အဖြစ်ရရှိအောင်ကျွန်တော်တို့ကညှိနှိုင်းနိုင်တဲ့အဆင်ပြေမဲ့နီလန်းကိုရှာပြီးလုပ်နေတယ်ဆိုတော့တို့သဘောပေါက်လာတဲ့အခြေအနေရှိတယ်ဟိုတိုးတက်မှုတွေအများကြီးရှိပါတယ်ဒီနေရာမှာကျွန်တော်တို့ကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ပြီးလုပ်နေတယ်ဆိုတဲ့ဥစ္စာကကျွန်တော်တို့ကဖြစ်အားကြောင့်လုပ်တာမဟုတ်ပြဿနာပြေလည်အောင်ကျွန်တော်တို့လုပ်တာပေါ့နော်ပြဿနာကိုဖြေဖို့လိုချင်တယ်ဒီအဖြေကိုရအောင်ကျွန်တော်တို့ကရတဲ့နေတဲ့နဲ့ကျွန်တော်လုပ်တယ်လုပ်တဲ့နေရာမှာလည်းပဲကိုယ်နိုင်ငံရဲ့ချုပ်ချအာဏာမတိပါရေးအဲကိုယ့်ရဲ့အမျိုးသားအကျိုးစီးပွားကိုမတိခတ်ရေးကိုအဓိကဦးတည်ပြီးတော့ကျွန်တော်လုပ်နေတာပါအဲဒါတဖြည်းဖြည်းနဲ့တော့တိုးတက်မှုတွေကျွန်တော်မြင်နေရပါဘူးသူတို့လည်းပို့ပြီးတော့လက်ခံလာပြီဆိုတာတော့ကျွန်တော်အဲ့လိုဟိုခိုင်ခိုင်မာမာတော့ယုံကြည်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါပဲခင်ဗျာတာမတ်ကြီးအခုလိုရှင်းပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ